မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့မြန်မာနိုင်ငံမှာယုံကြည်မှုတည်ဆောက်ရေးဘလောက်ခီးပေါက်နေပြီလဲဆိုတာကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာလက်နက်ကင်ပြပကတ်တွေကအစရခိုင်ပြည်နယ်အကျက်တဲဆုံးပြဿနာပေါင်းစုံရဲ့နောက်ခွဲကနေပြဿနာမပေါ်ပေါ်တွေးထုတ်ပေးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့ယူဆချက်တွေတန်တရားတွေလည်းရှိနေတဲ့အတွက်ယုံကြည်မှုတည်ဆောက်ရေးပြန်လည်တင်းမြတ်ရေးပေါ်မှာမေးခွန်းထုတ်ဆရာတွေလည်းရှိနေပါတယ်ဒါကြောင့်လည်းအရသာအစိုးရလက်ထက်မှာယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်တင်းမြတ်ရေးဘလောက်ထိခီးပေါက်ခဲ့ပါပြီလဲဘလို့အကဲဆန်းစိန်ခေါ်မှုတွေရှိနေလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါဆိုတော့ပြည်내ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့တင်းနာဆရာဦးစီသူအောင်မြင့်အမေရိကန်ပြည်တော်စုအခြေစိုက်မြန်မာရေးအခက်ခဲဒေါက်တာတင်းစုကိုလည်းလေလိုက်မှာမှာရရှိနေကြပါပြီဆိုတော့ဆွေးနွေးပွဲကိုအရင်ဆုံးစကြပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲမှာဒီပင်နယ်ဆွေးနွေးပွဲပုဂ္ဂိုလ်ရဲ့သုံးသက်ချက်တွေကိုအရင်ကြားကြပါတယ်ဆိုတော့ဒီအရသာအစိုးရအနေနဲ့အဓိကကတော့ဒီယုံကြည်မှုတည်ဆောက်ရေးဆိုတဲ့အပိုင်းမှာဒီတက်မလွန်နဲ့ယုံကြည်မှုတည်ဆောက်ရတာရှိမယ်ဒီတန်တဲ့လက်နက်ကန်အင်အားစုတွေနဲ့တင်းမြတ်ရေးကြိုးပမ်းရတာလည်းရှိမယ်ဆိုတော့အခုဆိုရင်ဒီ NLD အစိုးရအနေနဲ့တက်တန်းလက်တဝက်လက်ကြိုးလာပြီဆိုတော့ကဒီခဏတွေမှာဒီအစိုးရကယုံကြည်မှုတွေဘလောက်ထိများတည်ဆောက်နိုင်ပြီလို့များပြောနိုင်မလဲဆရာဦးစီစုအောင်မြင့်အရင်ဆွေးနွေးပေးပါလားခင်ဗျာ
ခုနကတော့ကိုအောင်လေးဦးပြောသလိုဆိုရင်တော့နှစ်ပိုင်းပေါ့တစ်ပိုင်းကတက်မတော်နဲ့ဒီလူကရွေးကောက်ခံထားရတဲ့အစိုးရပေါ့နော်အဲ့ဒါနဲ့အမျိုးသားပြည်နယ်ကြီးမြတ်စီရေဘလော့ကီလုပ်ပြီးဆိုင်ကြတဲ့ဆိုတာတစ်ပိုင်းနောက်တိုင်းသားလက်နက်ကိုင်ဒီနယ်တစ်ပိုင်းပေါ့အဲ့တော့တက်မတော်နဲ့အပိုင်းမှာဆိုတဲ့ခါကျတော့ဟိုကျွန်တော်တို့နားလည်သလောက်ကလည်းအတိုင်းပြည်မှာအရေးကြီးဆုံးကအဲ့ဒီကိစ္စပါပဲအဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟာအနည်း90ကျော်ပြီးတဲ့အခါကျတော့မှဟိုရွေးကောက်ခံတဲ့အစိုးရဆိုတာတက်လာတယ်ဒါပေမဲ့ဒီရွေးကောက်ခံအစိုးရကလည်းဟိုတိုင်းပြည်ကိုပြည်ပြဝါချုပ်ကန်နိုင်တဲ့ဒီမိုကရေစီနိုင်ငံလေးလိုပုံစံမျိုးမဟုတ်သေးဘူးဟိုတက်မတော်ကလည်းအခြေဒီပိုင်းအာဏာတွေကိုချုပ်ကန်ထားတာရှိတယ်ရှိတဲ့ခါကျတော့တိုင်းပြည်ရှိကိုသွားဖို့ဟိုတိုင်းပြည်ကနောက်ပြန်မလဲဖို့အာဏာရှင်စနစ်ပြန်မဖြစ်ဖို့ဆိုရင်ဒီမျိုးသားပြန်လည်ရည်ရစီအခုခေတ်တက်မတော်နဲ့ပြည်တယ်ရေးဆိုတာဟိုအရေးကြီးတယ်လို့ကျွန်တော်တို့ခံယူသလိုမျိုးလက်ရှိဒီရွေးကောက်ခံရတဲ့ NLD ဆိုရလည်းခံယူတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီနေ့ချိန်အထိဆိုရင်တော့အတိုက်အခံတစ်ခုတည်းအောင်မြင်တယ်လို့ပြောလို့ရတယ်ဖြစ်လို့ဆိုတော့ကျွန်တော်တို့လောလောဆယ်အနေထားမှဆိုရင်ဟိုတက်မတော်ကနေလို့အာနာပိမယ်ဆိုတဲ့သဘောမျိုးကြီးအရေးရောင်လေးဟိုဘာလဲဟိုပုံသဏ္ဍာန်ဒီပိုင်းဒါကြီးကျွန်တော်တို့မတွေ့ရဘူးဆိုတော့ဒါကြီးကအရေးကြီးကြီးပါတယ်ဆိုတော့ဒါအဲ့ဒါတော့အောင်မြင်မှုပေါ့ဒါပေမဲ့အောင်မြင်မှုဆိုတာဒီလောက်နဲ့ပဲဟိုရက်ထားလို့တော့မရပါဘူးဒီချက်ကိုအများကြီးတွားဖို့တော့လိုပါသေးတယ်အဲ့ဒီခါကျတော့မြေသားအဲ့မြေသားပြန်လည်ညှစီယူကိုအမေရိကဆိုရကလုပ်တာအောင်မြင်မှုကတိုက်တာတစ်ခုပြီးတော့အောင်မြင်တယ်ဒါပေမဲ့သိချလက်ချပေါ့ဟိုတော့ပြန်သွားတော့ပါဘူးတပ်ဖို့အာဏာသိမ်းမှုတွေမပေါ်ပေါက်တော့ပါဘူးဆိုတဲ့အခြေအနေမျိုးကြီးတော့ကျွန်တော်ကြည့်မရောက်သေးပါဘူးအဲ့ဒီတော့အများကြီးလောက်အောင်ပဲလို့တော့ထင်ပါတယ်
โอเคเสียอุซิโซอามิซุนิเปียเจซูวาเสียดอกเตอร์ติสซูเยตบอดาแลตี้จิมมาเดครับเนี่ยอะกูเจนเราดิ NLD อซัวเล็ดแทมาดิยงจิมุติซาวเยอะเมือซาเปลี่ยนแลติ่ญญายีป้ายนี่มาบะลောက်ติคีปอกแกบีโลเมียต้องตัดตันเลยเสียครับ
ครับเนี่ยดิ NLD อซัวฮา NLD ปาร์ตี้บัวกระเดกาเมือซายินญาซียีซอเยเอคองเซงโกอายุนไซปี้ดอนิปองเมี่ยวมะซัวหลุดเคบาเดอะลีหลุดโตก็อะดิกะตายินทาအလူမျိုးတွေတိုင်းသားအခွင့်အရေးတွေတိုင်းသားလက်နက်ကိုင်တွေကိုပဲစောင့်ပြီးပြောပြီးတော့ဒါကိုပဲလူလူရတယ်အဲ့လိုပဲမြင်တာပေါ့ဒါပေမဲ့ဒီနှစ်ထောင်ဆစ်ချောဆောဖြစ်လာတဲ့အချိန်မှာမတိမဖက်မလို့ပြောရမလားဟောဒီဒီတမရုံနဲ့အဲ့ဒါရင်ကြားစီရေးပြုတ်ပြောအရှင်ပြေအောင်အနေရထိုင်ရလောကကိုင်ရတဲ့နေသားကြီးကဟိုတိုင်းသားတွေဘုံကြီးဝတာတဲ့ပူတော်မဟုတ်ရှေ့ရောက်လာတယ်လို့ပေါ့နော်ပိုတော်မှခက်ခဲလာတယ်လို့တို့ညင်းနေကြတယ်ခင်ဗျအဲ့တော့အဲဒီဆိုအဲ့လိုဂျူပန်တို့ဂျူပန်နေဆိုရင်တမရောကကိုအလားအယတ်သားတွေပြည်သူလူထုတွေအဲ့ဒီပါဝင်ပေါ့နော်တိုင်းရင်သားတွေရောသူကရောညစ်စီလို့ရလားဆိုတော့မေကွန်းကိုပြန်ပေးရမလို့တော့ဟိုဒီမှာရှင်းနေတယ်ခင်ဗျအဲ့တော့အချုပ်ပြောရရင်ကျွန်တော်တို့ရောက်တဲ့နောက်တာရောက်ပြီးတော့နော်အတန်တက်တာရောက်ပြီးတော့ရောက်တဲ့နောက်မရောက်သေးဘူးလို့ကျွန်တော်မြင်နေမြင်တော့ကဒီနေရာမှာ NLD ရှိဟာရောအမရောရောတိုင်းသားလက်နက်ကိုင်ကိုကြည့်ရောအားလုံးကအဲတိုင်းပြည်ကြီးကိုကြည့်ပြီးတော့ဟလာနိလန်အစ်တီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့ဟလာကျန်ဆောက်ချက်တီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့စိတ်ကောင်းစိတ်ရင်းသားနဲ့လုံးမသာလျင်တိုင်းပြည်ကြီးရှိမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
โอเคสรุปดาเนตเลสซ่าอุติสวยเว่เสร็จเมยมาเลยสรุปดีโลเสียเปียวดโลบ่เลยทีนั้นแล้วคีไม่ป่าวเว่ผิดเนี่ยอ่ะโหอดิกบ่าจ่องเลยบลูซิงกอมมุฤหูอหันต้าฤชื่อเนโลเลยเสีย
อ่าตลอดทีเนี่ยจะเราเห็นนะก็อีอย่าตาฤเนี่ย NLD ยอดังงาฤยอก็แล้วตรุจิจินดูเนี่ยสันดาฤกูปู่มนเล่นๆหละอะเมียวๆจริงๆเปียวสู่ตินเสร็จเปียวสู่จ่าฤชื่อตีกวนยาတော်မရောဘကဘာကြောင်သူတို့စွင့်ကြတိရှိတယ်ဆိုတာကိုကျွန်တော်တို့ဘယ်သူမှမသိရသလောက်ပဲခင်ဗျအဲ့တော့တမ်မရောဘာတွေတကယ်ပဲစွင့်နေသလားဆိုတော့မသိတော့ကျွန်တော်တို့မှတ်ခဲ့တော့ကတမ်မရောဘကလိုအပ်ချက်လို့ပြောရင်အားတော့နားတယ်ပေါ့ဗျကျွန်တော်တို့အဲ့လိုမြင်နေတယ်အဲဆိုတော့တမ်မရောဘကဒီတဲ့ဒီစိတ်ကောင်းစိတ်နာအတိုင်းပြည့်အတွက်စိတ်ကောင်းစိတ်နာထားရင်တော့ပိုကောင်းမယ်လို့ကျွန်တော်ထင်တယ်ခင်ဗျ
โอเคเสียอู้สีดูตบครับเนี่ยกูเจอดิยงจิมุตีสอยมาดิโลปอเลโหยงจิมุตีสอยติ่ญะยีอป้ายนี่มาพี่ว่ามันผิดไหนในเนี่ยมาบลูฮันต้าฤชื่อนี่โลละเสีย
เอ้กูน่ะเสียอู้ติสีก็รอกูบลูคนดีดีพี่เนี่ยเปียวล่ะบ่เนาะไอ้เจอก็รอดีดีพี่ๆต่องเต็มมาเปียวเจียวบาเปิ้ลเลยชื่อแต่ขาจะรอโหต้ายจีมาเจอไต้จีกูบ่เนาะ1962กันซะพี่รอมาเอ้ดาตัมโรกูသူစိတ်ကောင်းဆောင်တွေကတည်ပြီးတော့မှအတတ်မလို့လေကျွန်တော်တို့ကစိတ်ကောင်းဆောင်တွေစိတ်အနာရှင်တွေခွဲပြီးတော့မြင်ဖို့နေတာပေါ့ဒီစိတ်အနာရှင်တွေကလည်းမှအတတ်မလို့ကိုအတုံးကြည့်ပြီးတော့မှဒီဟုတ်ခဲ့တယ်ဒီစိတ်မတည်ကြည့်ခဲ့တယ်အဲ့ဒီပုံကဒီအဲ့ဒီဖြစ်ချင်တာတွေအများကြီးပဲဒါဒီပုံလေးကဒီအနာရှင်စနစ်နဲ့ကိုဂျိုးဒီအတွက်ကိုပဲသူတို့လုပ်ခဲ့ကြတာပဲလေအဲ့ဒီခါကျတော့အခုအပြောင်းလဲတွေဆိုတာဖြစ်လာတယ်အပြောင်းလဲတွေဖြစ်လာတယ်ဆိုတာကလည်းအဲ့ကပြောမယ်ဆိုဒီလူလူရေကောက်တင်မြောက်ထားတဲ့ဒီလူလူကထောက်ခံတဲ့ဒီဒီအရက်သားအစိုးရဆိုတဲ့ဟာမျိုးကတော့တိုင်းပြည်ကောင်းမှုပဲအမြဲတမ်းကျိုးနေတာဒါပေမဲ့တစ်ခါမှာဘုရားတော်ကလို့စစ်အာဏာရှင်တွေကိုအမွေခံတဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေကကျွန်တော်တို့နားလည်သလောက်ဆိုရင်ဒီဒီဘက်ကကျွန်တော်တို့ဒီလူလူကရေကောက်လိုက်တဲ့ပုံကိုယ်တွေလိုမျိုးဒီလူလူလိုမျိုးဒီနေ့ချင်းဒီမစင်းစားနိုင်သေးဘူးအဲ့ဒါကတော့အရေးကြီးဆုံးအချက်ပဲသူတို့မစင်းစားနိုင်သေးဘူးသူတို့တွေကတော့ဒီကိစ္စကိုကျွန်တော်မြင်နေသေးတာအာနာကိုဟိုတပိုင်းကစားပေါ့နော်ဒီမုန်းကြီးဖြီးကိုလိုက်ပါနေတဲ့ပါ냐ဒါလူတွေဟိုကြားလို့ကောင်းအောင်ဒါပြောနေတဲ့ဟာတွေရှိနေပြီမဲ့လည်းတကယ်လက်တွေ့မှာအာနာကိုလွတ်ပေးလိုက်ဖို့တိုင်းပြည်ကိုတကယ်ဖုတ်ပြေးထိုးချက်ပြီးတော့မှကမ္ဘာလေမှာဂုံခဲတာရှိဖို့ဆိုတဲ့လမ်းကြောင်းကိုသွားဖို့အဲ့ဒီဥစ္စာကမလွန်မှုသေးဘူးသူတို့ကဒီကိစ္စမှာရှိနေတဲ့ဒီတမရောခေါင်းဆောင်တွေကဟိုအရင်အတိတ်တော့ကလို့ပဲဒီတမရောခေါင်းဆောင်တွေကလည်းအာနာတွေအပြည့်အဝယူသေးဖို့ပါ냐ရှိနေသေးတဲ့ခါကျတော့သူတို့ကအမြဲတမ်းပြန်လဲရင်ကြားစီရေးဆိုတဲ့ဥစ္စာကိုကျွန်တော်ထင်တယ်စိတ်ကူးနိုင်တယ်ဆိုတဲ့သဘောမျိုးသိမတွေ့ရသေးဘူးတကယ်တော့လုံးဝကဒီဘက်တစ်ချမ်းတည်းကနေလုံးဝတဲ့သဘောမျိုးလို့ဖြစ်နေတယ်အဲ့ဒီသဘောမျိုးတွေသူတို့ဒီမှာရှိတယ်တိုင်းပြည်ပေါ်မှာစေတနာတွေထားတယ်ဆိုရင်တော့ဒီဥစ္စာတွေကအများကြီးကောင်းတဲ့ဘက်ကိုရောက်လာမှာပဲဆရာဦးသိစီကတော့အတော်ကိုပြပြမမနဲ့ပြောသွားတာပါဒါကျွန်တော်ပို့ရင်းပြောတာပါ
โอเคเซียวซีซูสุนิเปียเจซูပါကျွန်တော်ဒီสุนิเวอร์အတွက်ကိုပါဝင်สุนิဖို့ဆက်သွယ်ထားသူတွေလည်းရှိနေပါတယ်တူကတော့ကျွန်တော်ဒီရန်ကုန်မြို့ကကိုစလိုက်ပွေကုန်းဖြစ်ပါတယ်စလိုက်ပွေကုန်းသဘောထားလဲสุนิလို့ရပါတယ်ခင်ဗျโ
อเคအချိန်ကတော်တော်ကြာနေပြီဖြစ်တယ်အခုကတော့ခုနှစ်ကတ်ထုတ်ရင်းညောင်းလိုက်ထိုင်တာအခုကခုနှစ်တော့မှဖြစ်တယ်အဲ့တော့ကျွန်တော်စိုးရင်လာတော့ဒီအနာသိမလားဒိညာရီအရောကျွန်တော်ပြောချင်တော့ပါဘူးကျေတိမြင့်ဆိုတဲ့ဥစ္စာကသူတို့သဘောတော့ပေါက်တယ်တော့ဒီထောက်ချီပေးချီပုံနဲ့ပဲသူတို့အကြိုက်ထိုင်ခြင်းနဲ့ပုံစံကျွန်တော်မြင်တယ်အဲ့တော့ဒီသူကတော့သူတို့ကိုတိမြတာကြားလာပြီတော်တော်သူတို့ကဘာဖြစ်လို့မတိမြချင်တာလဲဆိုတာဆရာတော့သုံးသပ်နေဆိုဆိုရင်ဥပါလို့ဟိုပြောတယ်ကျွန်တော်အဲ့လိုမဟုတ်တော့ပါဘူးသူအနာဝင်နေမင်းနေပြီလားလို့အဲ့တော့ဒီတန်းအမျိုးသားတိမြကြီးကโอ้คนนี้ชื่อเจ้าเมลูจโนมีเลยบาบิโลเลยส่วนมันเปียงเล่เฉฉินในดูดีอ่ะแล้วก็ดูเยซูอานาชุกไกนี่ดีอ่ะย้ายฉีได้เลยสรอกเปียงเล่เฉฉินในดูดีอ่ะแล้วก็โหๆบามาอานาไม่ชื่อได้ดูดีติดๆทุอะหญ้าผิดเป็นเนี่ยบามาเลยไม่ลงไหนดูตัวซ้ําชื่อเนี่ยแล้วเปลี่ยนเลยติ๊ดๆลงเป็นเนลูกตะเกรั้งจ้ะรอเล่นไก่เนี่ยรอท้าไล่ปีตูเนี่ยตัดหมดตรงว่าไม่ติ๊ดญาติในไอ้เฉิงปีตูก็บลาไปติ๊ดในนั้นตรุก็แลအော်သူတို့အာနာကိုမဖြစ်ချင်တဲ့2008အတိုင်းလေဟိုတွားချင်တဲ့ပုံစံကျွန်တော်မြင်နေအဲ့ဒါတောင်ကျွန်တော်ကတော့မျိုးလင်းချရတော့စိတ်မရှိဘူးလို့ကျွန်တော်မြင်ကြာ
ဟုတ်ကဲ့ပါကိုစလိုက်ပွေကိုဆွေးနွေးရကျေးဇူးပါဟိုဒါနဲ့ပတ်သက်လို့ပေါ့လေဟိုဟိုဒီရက်ပိုင်းမှာဆရာဦးစီစုအောင်မြင်းတို့လည်းကြားလိုက်မလားတော့မသိဘူးဒီဗီယက်နမ်မှာကျင်းပသွားတဲ့ဒီကမ္ဘာစီးပွားရေးနှိနှောဖလှယ်ဝဲကဒီမင်းမြန်ကန်တစ်ခုမှာဟိုဒေါ်ဆန်းစုကြည်ပြောသွားတာတစ်ခုရှိနေပါ ရှိပါတယ်စိတ်ဝင်စားစရာကောင်းတာတော့ဒီအစိုးရအနေနဲ့တိုင်းပြည်အနာ85ရာခိုင်နှုန်းပဲဟိုသူတို့ရထားပြီးမြဲတာဝန်ကိုကြတော့ရန်နှုန်းပြယူထားရတယ်ဆိုပြီးသူတပြင်းကသူကဒီရခိုင်ရေးကိစ္စရင်းနဲ့ပတ်သက်ပြီးဆက်နွယ်ပြီးပြောသွားတာပါဆိုတော့ဒီကျန်တဲ့25ရာခိုင်နှုန်းဆိုတော့ဟိုစစ်တပ်ကိုဆိုလိုတယ်ဆိုတော့ရှင်းပါတယ်ဆိုတော့ဒီဒေါ်ဆန်းစုကြည်ရဲ့မှတ်ချက်ကဒီ85ရာခိုင်နှုန်းနဲ့25ရာခိုင်နှုန်းပေါင်းစပ်မှုမရှိသေးတဲ့အခြေအနေကိုဟိုပြသနေရလို့များဟိုအဓိပ္ပာယ်ကောင်းတယ်လားဆရာဒီလိုဆိုရင်ရောဟိုဒါလို့မပေါင်းစည်းနိုင်တာတစ်ဖက်နဲ့တစ်ဖက်ဟိုယုံကြည်မှုမရှိကြသေးတဲ့ဆိုရလက္ခဏာမျိုးလဲဆရာ
အဲဒီဥစ္စာကတစ်ဖက်နဲ့ကျွန်တော်ကတော့ပြောရစီမှာဟိုရေရွှေရှင်းရှင်းကျွန်တော်ပြောတာတစ်ဖက်နဲ့တစ်ဖက်ဒီမှုဆိုရင်ဟိုတစ်ဖက်ဒီရောဒီတစ်ဖက်ဒီရောဒီသဘောမျိုးသွားပြီးတော့ဖိရောက်တယ်တကယ်တော့မဟုတ်ပါဘူးအဲဒီသဘောမျိုးမဟုတ်ပါဘူးအခုဒီလူလူကရွေးကောက်တင်မြောက်လိုက်တယ်ဆိုရင်အစိုးရကဟိုဘေးတိုင်းကမှမဆိုခစ်ပစ်ကြီးမှာဒါဒီမိုကရေစီတိုင်းပြည်တစ်ခုတည်ဆောက်တော့မယ်ဆိုရင်ဒီလူလူကအခက်ရပဲဒီလိုကြီးမအောင်ချုပ်တယ်ဆိုတာဒီလူလူကအခင်ရပဲအဲဒါပေမဲ့တစ်ဖက်ကဒါဟိုတမတော်ကောင်းဆောင်နေပေါ့တမတော်လို့ကျွန်တော်မဆိုလို့တမတော်စိတ်ကောင်းဆောင်နေမသိတာမဟုတ်သိတယ်ဒါပေမဲ့ဒီဒီအာနာကိုလက်လွတ်ပေးရမယ်ဆိုတဲ့အနေအထားမျိုးတွေကဒီလိုချိန်ကြီးသူတို့ကအချိန်ပြားနေရောအနေထားရောဒါတွေကိုမစင်းစားဘူးအဲ့လိုမစင်းစားတဲ့ဒီမှာလဲအဘကိုမစင်းစားတာလဲတိုက်ပြီးကဒီရေပောက်ခံတွေလက်ထဲမှာထားရင်လက်ပြစ်သွားမှာလားတိုက်ပြီးဒုက္ခရောက်သွားမှာလားအဲ့လိုတွေးပူလို့လားအဲ့ကျွန်တော်ကမဟုတ်ဘူးအဓိကတော့ဗာလဲဆိုတော့ကျွန်တော်ခြေတိုင်းမှာတော့ဆီအာနာရှင်တွေကဆန္ဒမူနာပြခဲ့တယ်။တိုက်ပြီးရဲ့ညာနှုံးပြီးတော့ဒီအာနာတွေချုပ်ကန်ပြီးတော့မှကိုကျိုးစည်းဝါးတွေကိုအကြီးကျယ်ရှာခဲ့တဲ့ဥစ္စာတွေကိုတို့ပြန်ပြီးတော့မှအားကျနေသလား။အဲ့လိုအားကျနေတဲ့အနေထားအောက်မှာဒီအလေးလားပြန်လဲညီရစီရေတို့တိုက်ပြီးဒီမိုကရေစီဖြစ်ရေတို့တိုက်ပြီးဖွံ့ဖြိုးတိုးတက်ရေးတို့ကိုအဓိကဥစ္စာတွေမစင်းလာနိုင်တဲ့အနေထားအောက်မှာအခုဖြစ်နေတာဟာပါ။ဟိုတစ်ဖက်နဲ့တစ်ဖက်ဖြစ်နေတဲ့သဘောမျိုးမဟုတ်ပါဘူး။တိုင်းပြည်ရဲ့25ရာခိုင်နှုန်းဆိုတဲ့သဘောမျိုးကလည်းတကယ်တော့တချို့နေရာတွေမှာ25ရာခိုင်တော့မဟုတ်ပါဘူးကျွန်တော်ရခိုင်ဒေသပြောမယ်ဆိုရင်ရခိုင်ဒေသကျွန်တော်သိလာမိကတော့အသေးစိတ်မှာရခိုင်ဒေသဖြစ်ပါတဲ့ဒေသအများစုမှာဒါတမတော်ရဲ့ကျောတော်နောက်ခံတဲ့အုတ်ချွေပိုင်းတွေလုံချွေပိုင်းတွေကအကုန်လုံးသာဝန်ရှိတယ်ဆိုတဲ့သဘောမျိုးပဲကားသိပါတယ်ဒီလူလူကရွေးကောက်ထားတဲ့အစိုးရနဲ့ဘာမှသိပြီးတော့မပတ်သက်ပါဘူးအဲ့ဒီသဘောမျိုးအများကြီးတွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ပိုင်းအောင်လည်းကျွန်တော်ဆွေးနွေးကြပါတယ်ကျွန်တော်တို့ဟိုတချို့ကိစ္စတွေမှာဒီအရသာဆိုတာအချက်ဆက်အောင်တမင်လောက်တာတွေရှိတယ်ဆိုတော့ဒီ conspiracy theory နဲ့ပတ်သက်ပြီးပြောချဆိုရတဲ့အပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါတယ်ဟိုဒီမကြသေးငါပဲပေါ့လေဒီမန္တလေးတိုင်းဝန်ကြီးချုပ်ဒီဒေါက်တာစွန်မြင့်မောင်ဟိုပြောထားတာတစ်ခုရှိပါတယ်မန္တလေးမြို့မှာဒီဒုစရိုက်မှုတွေပေါ်နေတာဟာတဲ့ဒီလာမယ့်ကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာအစိုးရကိုတိုက်ခါကြအောင်ဖန်တီးတာတွေပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီလိုနောက်ခွေရနေဖြက်လို့ဖြစ်စီအင်အားစုတွေအခုကျွန်တော်ခေါ်ခေါ်နေကြတဲ့လက်မဲကြီးတွေလို့ပြောနေတဲ့အန်ဒီရီတွေကတကယ်ပဲရှိနေလားဆရာဦးစီသူအောင်မြင
်ဟုတ်အဲ့ဒီဥစ္စာကျတော့ကျွန်တော်ကအထောက်အထားမရှိတဲ့ခါကျတော့ကျွန်တော်မပြောတတ်ဘူးဒါပေမဲ့ဟိုတီဗီသဘောအရပြောမယ်ဆိုရင်တော့ဟုတ်တယ်အခုချိန်ရဲ့ရခိုင်ကိစ္စမှာဆိုရင်ရခိုင်အရေးပဲပြောပါတော့ဒီကိစ္စမှာဆိုရင်အမေဒီဆိုရနေပြီးတော့အခုဒီကဘာမီကစုနဲ့လည်းအစီအပြေအောင်နောက်တိုက်ပြီးလည်းကောင်းအောင်တစ်ခုတစ်ခုလုပ်နေရရှိတယ်။ဒါပေမဲ့တချို့သောအင်အားစုတွေကဟိုတစ်ခုဟိုပြည်ညာရက်ထုတ်လိုက်တယ်ဆိုရင်ဆန့်ကျင်ဘက်လုပ်တယ်။တစ်ခုပြည်ညာရက်လုပ်ရင်ဆန့်ကျင်ဘက်တွေလုပ်တယ်။အဲဒါမျိုးတော့ရှိပါတယ်။ဒီသဘောမျိုးတွေကတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကလို့မန္တလေးမှာဖြစ်တဲ့ကိစ္စမျိုးတွေလောက်အထိအဖေးစိတ်ပေါ့နော်။အဲ့လိုဆိုကျွန်တော်တို့ဟိုမသိထားပါဘူး။သာမနေထားပါဘူး
။ဟုတ်ကဲ့။ဆရာဟိုဆရာဥတည်ဆွေသဘောတော့ခင်ဗျာအခုကျွန်တော်တို့ဟိုလက်မဲကြီးလို့ပြောပြနေတဲ့အင်အားစုတွေဆိုတာတကယ်ပဲရှိနေသလားဟိုဒီအင်အားစုတွေဆိုတာဘသူတွေကိုရည်ညွှန်းနေရလဲအဲလို့ဆရာနားလဲလဲဆရာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ပုံကျုံကြီးနေဝင်ခစ်ကိုတော့ထားလိုက်ပါဟိုနာအဖနာဝတခစ်ကစပြီးတော့ပြောရင်အဲ့ဒါအုတ်ချုံနေတဲ့အစိုးရကိုစန့်ကျင်တဲ့အင်အားစုကြီးဟိုဆိုတာအများကြီးရှိပါတယ်ကျွန်တော်တို့အပါဝင်ပေါ့နော်ပြည်တွင်းရောပြည်ပရောကစစ်အစိုးရကိုကြောင်ကြောင်တင်းတင်းနဲ့အဲလူတင်ပြပြီးတော့ကျွန်တော်တို့ကဆန့်ကျင်ခဲ့ကြတာအဲပြည်တွင်းဆန့်ကျင်တဲ့လူတွေထောင်ထဲရောက်ပြီးကျွန်တော်တို့ကနိုင်ငံတကာလှည့်ပြီးတော့ဟိုဆန့်ကျင်ပြီးတော့ထောက်ပြခဲ့တာပေါ့နော်အခုနောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့ဟာအမီမပေါ်တဲ့ဟာဟိုအရင်ဟိုဒီသမ္မတဦးသိန်းစိန်အရင်လက်ထက်ကတော့စစ်ထောက်လှမ်းရေးနဲ့အမျိုးသားထောက်လှမ်းရေးကနေပြီးတော့အဖွဲ့နာမည်ခံပြီးတော့အာဒီမိုကရေစီအင်အားစုတွေကိုတိုက်ဖြတ်တဲ့ဟာကိုလုပ်ခဲ့ကြတယ်သူကအဖွဲ့လိုက်ဦးသိန်းစိန်ဆိုတာလက်ထက်ကစပြီးတော့အခုချိန်ထိကတော့ဘယ်ဖွဲ့ကလုပ်တယ်ဆိုတာပြောဖို့တော်တော်ခက်လာတယ်ခက်တဲ့အတွက်ဒါလက်မဲလို့တင်စားလာလည်းဖြစ်နိုင်တယ်ပေါ့နော်နောက်တစ်ခုကအာဝန်ကြီးဒေါက်တာသမီးမောင်ပြောသလိုရုပ်ကဝင်နင်းရရင်ပို့ပြီးတော့အဲ့ဒါတွေကကျေလောင်ပြီးတော့ပြင်းထန်လာတယ်ခင်ဗျအဲ့ဒါကအာနာလိုချင်မှုဖြစ်ပါတယ်အ အနာအတွက်ဖြစ်ပါတယ်အဲကျွန်တော်တို့ကလည်းကျွန်တော်တို့ဒီမိုကရေစီအနာအတွက်ကျွန်တော်တို့ကြိုးစားခဲ့တာပေါ့နော်အဲ့တော့အဲ့ဒီအနာနေရာမှာတော့ကျွန်တော်ခုနပထမမေးခွန်းနဲ့ဆက်ပြောရင်တက်မရော်ဆိုတာတဲ့တက်မရော်ကိုအမိပြုတ်ပြီးတော့နိုင်ငံရေးအနာစီးပွားရေးအနာအကုန်လုံးကိုရကျင်တဲ့အစုကနေပြီးတော့ဟလာသဘောတူတူတွေရနေပြီးတော့ညီမျိုးစုံနဲ့ဆောင်ရွက်နေကြကြိုးပမ်းနေကြတာကိုရမယ်ကြီးဆိုတာကတော့တကယ်ရှိနေတယ်လို့ကျွန်တော်ကတော့အတိအကျယုံကြည်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီသူကိုလည်းတခုတော့ပြန်မေးချင်ပါတယ်။ကျွန်တော်တို့အခုဒီလိုပြောနေတဲ့ပေါ်လေးနောက်ကွယ်ရနေပြီးတော့ဒီလိုဟိုဖြစ်လို့ဖြစ်စီလောက်ချင်တဲ့အင်အားစုတွေဆိုတော့ဘသူတွေကိုညှဉ်းညွှန်းပြီးတော့ပြောနေကြတာမျိုးလဲ။နောက်ဒီအနေကတကယ်ပဲစိုးရင်ရတော့တဲ့အခြေအနေမှာရှိရလို့ပြောလို့ရလားဆရာ။ကျွန်တော်
တို့ဦးချင်းကြားတဲ့ခါကျတော့ဆရာကျွန်တော်ပြောတယ်လို့ပဲလေ။အချက်နဲ့အထောက်အထားပုံမှာကျွန်တော်တို့ကဟိုဒီလားပြောလို့ရှိတဲ့ခါကျတော့အချက်လက်ထောက်ထားရင်ဟိုမပြောနိုင်ဘူးဒါပေမဲ့ဒီဟာဒီဟာရှိုးရည်ပြန်လာဆိုတဲ့ခါကျတော့အချက်တော့ထင်တယ်ဟိုပြီးခဲ့တဲ့ဖြစ်သွားခဲ့ဘူးတဲ့သမဏဥသိစီသူကလက်ထက်မှာဖြစ်သွားဘူးတဲ့ဘာသာရေးဒီမျိုးခြံတဲ့အကြမ်းဖက်မှုတွေဖြစ်တဲ့နောက်ကရနာဒီလိုမျိုးနောက်အထိကတော့ရှိုးရည်ပြန်မရှိဘူးလို့တော့ကျွန်တော်ထင်ပါတယ်
โอเคကျေးကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့စာရေးသားပေးဖို့ဆွေးနွေးထားတာတွေကိုလည်းတချို့ဖော်ပြပေးခြင်းပါတယ်အရင်ဆုံးတစ်ခုကတော့ဒီပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
NLD ပါတီဦးဆောင်တဲ့ရသားဆိုးရလက်ထက်မှာအဓိကတွေ့ကြုံရတဲ့စိန်ခေါ်ချက်ကတော့နိုင်ငံဝန်ထမ်းတွေဖြစ်ကြတဲ့တက်မတော်ခေါင်းဆောင်တွေဆိုးရအုပ်ချုပ်မှုအောက်အကြောက်တရားကင်းကင်းအာဃာတကင်းကင်းဂုံတိတ်ခါရှိရှိအမှုထမ်းရနိုင်ဖို့ဆွေးနွေးညှိနှိုင်းရေးပဲဖြစ်ပါတယ်တက်မတော်ခေါင်းဆောင်တွေကသာအဆိုးရအုပ်ချုပ်မှုအောက်ရောက်သွားကြပြီဆိုရင်မျိုးသားပြန်လည်တင့်မြတ်ရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့တရားဥပဒေစိုးမိုးရေးအစရှိတဲ့ပြဿနာရပ်တွေအားလုံးကိုပုံမထီတိမိမိဆောင်ရွက်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးတိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးကိုလည်းအထောက်အကူမပြုစစ်မှန်တဲ့ဓမ္မတရားတော်တွေကိုပါပျက်စီးစေပြီးလူအတိုင်းဝိုင်းတစ်ခုလုံးကိုပါအကြောက်တရားနဲ့အမုန်းတရားတွေလုံးစုံနေတဲ့မြက်ကမ်းမျိုးချစ်အန္တရာယ်တွေကလည်းခင်းဝင်သွားနိုင်ပါတယ်။ဒါပြင်စစ်တပ်ကအစိုးရအောက်ရောက်သွားတဲ့အတွက်စစ်ကောင်းဆောင်တွေနဲ့အစိုးရဘော်မြင်နေတဲ့နိုင်ငံတကာအမြင်တွေဟာယုံကြည်မှုအပြည့်နဲ့ပြောင်းလဲသွားနိုင်ပြီးတော့စီးပွားရေးနိုင်ငံရေးနဲ့ပြည်တွင်းငြိမ်းချမ်းရေးမှဒီရခိုင်ပြည်ထနာအစုံအင်းနဲ့အားနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်လာနိုင်မယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံတကာဖိအားတွေကိုဦးဆောင်ဖြေရှင်းနေရတဲ့အစိုးရအတွက်ပုံမအားရှိသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါ။ကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့မှတ်ချက်တချို့လည်းရှိနေပါသေးတယ်။မဆုမမဲဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်ဘိုးဘိုးဇော်ဆိုတဲ့အကောင့်ကတော့တဲ့ပဲပြောရရင်တော့အာနာပြန်လိုချင်တဲ့လူတစုပေါ့ဗျာတဲ့။မြန်မာနိုင်ငံမှာတမိုင်းရှိတယ်ပြည်တွင်းမှာနိုင်ငံရေးမကောင်းဘူးဆိုရင်ပြည်သူကိုအာယုံပြောင်းအောင်လို့လူမျိုးရေးဘာသာရေးဘက်ကိုမျှဦးလှည့်ပေးတာထုံးစံလို့ဖြစ်နေပါပြီတဲ့ Notebook ကဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ရေးတဲ့ပဋိပက္ခသို့မဟုတ်ပြဿနာပေါ်ပေါက်ခြင်းဆိုတာကတော့မိမိအလုပ်ပေါ်မိမိယုံကြည်မှုမရှိလို့ပါပဲတဲ့ဘာလို့လဲဆိုတော့ကိုကကောင်းတဲ့လုပ်လို့ရင်ကောင်းတာရမယ်မကောင်းတာကိုလုပ်ရင်မကောင်းတာရမယ်ဒါကိုအသက်နဲ့လဲပြီးတော့ယုံကြည်ရမယ်တဲ့တယောက်ကိုတယောက်ယုံကြည်တဲ့ဆိုရင်ပြဿနာမပေါ်ပါဘူးတဲ့အမေရိကမြန်မာနိုင်ငံတစ်ခုလုံးယုံကြည်ရင်လည်းတနိုင်ငံလုံးမှာပြဿနာမပေါ်ပါဘူးတဲ့အမေရိကန်ကယုံကြည်ရင်လည်းဒါကပြဿနာမပေါ်ပါဘူးတဲ့ဒါကြောင့်ကိုလုပ်တဲ့အလုပ်ပေါ်ယုံကြည်မှုရှိအောင်အရင်ဦးဆုံးတည်ဆောက်ရပါလိမ့်မယ်တဲ့ဒါနဲ့ပတ်သက်ပြီးယုံကြည်မှုများများတည်ဆောက်လို့ရတဲ့အချိန်အနေငယ်တိဆောက်လို့ရတဲ့အချိန်တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုပြီးရှိပါတယ်တဲ့တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုရင်တော့ကဘာစစ်ဖြစ်တဲ့နေ့ပေါ့ဗျာတဲ့
ဟုတ်ကဲ့မဆုမဖပြပြပြီးတော့ကျေးဇူးပါဆိုတော့ကျွန်တော်နောက်တစ်ပိုင်းအောင်လဲဟိုကျွန်တော်ပင်နယ်ဆွေးနွေးတဲ့ပုံစံတွေကိုဆွေးနွေးစေချင်ပါတယ်ဟိုတစ်ခုရှိတာကျွန်တော်ဒီအစိုးရအနေနဲ့ဒီတက်မတော်နဲ့ယုံကြည်မှုတိဆောက်ရေးတင်းမြတ်ရေးဆွေးနွေးသလိုပဲပေါ့လေတိုင်းသားလက်နက်ကင်အင်အားစုတွေနဲ့တင်းမြတ်အောင်ကြိုးစားနေတဲ့အပိုင်းတွေလည်းရှိနေပါတယ်ဆိုတော့ဒီအပိုင်းမှာရောတချို့ကဝေဖန်တာမျိုးတွေရှိပါတယ်ဒီတရသားအစိုးရအနေနဲ့စစ်တပ်နဲ့ဒီတင်းမြတ်အောင်လုံရင်းလုံရင်းနဲ့ဒီမဟာမိတ်တွေပဲဖြစ်ဖြစ်ဒီတိုင်းသားအင်အားစုတွေနဲ့ပဲဖြစ်ဖြစ်ကင်းကွာတယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းကျွန်တော်ကြားရတာတွေရှိပါတယ်ဆိုတော့ဒီ NLD ရတဲ့အစိုးရအနေနဲ့ပေါ့လေတိုင်းရင်းသားတွေနဲ့ရင်ချွေမှုတိစောက်တဲ့အပိုင်းမှာရောဘလောက်ထိခီးပေါက်တယ်လို့များပြောနိုင်မလဲဆရာဦးစီသူဆွေးနွေးပြပါခင်ဗျအ
ဲ့ဒီဥစ္စာကဟိုနှစ်ပိုင်းရှိတယ်တစ်ပိုင်းကတော့ NLD အစိုးရလို့ခုနကပြောလိုက်ပြီးဆိုရင် NLD အစိုးရအနေနဲ့အမျိုးဒီပေါ်မှာရှိတဲ့တရားဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးကတစ်ပိုင်းရှိတယ်နောက်သူကလည်းအစိုးရဖြစ်ပြီးသွားတဲ့အခါကျတော့လက်ရှိတုန်းနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ့တော်ရရအဲ့လည်းကိုင်တိုင်းသားတွေနဲ့ဆက်ဆံရေးဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။အဲ့တော့မြို့ပေါ်ကလည်းကိုင်တိုင်းမြို့ပေါ်ကတိုင်းသားပါတီတွေနဲ့ဆက်ဆံရေးအပိုင်းမှာဆိုရင်တော့အခုအားလုံးသိပြီးတဲ့အတိုင်းပါပဲ။ဆက်ဆံရေးကဟိုအရင် NLD ပါတီပေါ့နော်ဒုက္ခဒုက္ခရောက်ခဲ့ခြင်းဖိနှိပ်ခံရခြင်းတို့ကအချီးလုံးညှို့မှုမျိုးတွေဒုက္ခဒုနာလည်းမှုတွေမရတာကတော့ကျွန်တော်တို့ဒါပေချာပေါက်တွေ့ခဲ့ရတယ်။အဲဒီအနေနဲ့ပတ်သက်ရင်တော့တိုင်းသားတွေကိုယ်တိုင်ကအားလုံးအားမရဖြစ်တယ် အထုကိုယ်တိုင်ကလက်ရောအလျှော့ပြီးကြတယ်ဗျာဒီအများကြီးနဲ့ energy ကိုဆက်ဆံနေရတယ်အဲ့ဒါတစ်ပိုင်းနောက်ဒုတိယတစ်ပိုင်းကြားတဲ့အခါကျတော့ကိုရောပြောသလိုအိုင်နာလက်နက်ကိုင်တွေနဲ့ဆက်ဆံရေးမှာဘယ်လိုကဖြစ်နေသလဲပေါ့တကယ်တော့အခုလက်ရှိဆိုင်နာလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဖြစ်စုံတကယ်ပြန်ပြီးတော့ကြီးလိုက်တဲ့အခါကျရင် energy ဆက်တက်လာတယ်ဟုတ်တယ်ငြိမ်းချမ်းရေးအဲ့ဒီလိုရဲ့ဒီဘက်ကအဖွဲ့တွေပေါ့ MRPC တို့ကအဲ့ဒါဒီပုံရံရတယ်ပါလို့တော့တယ်။တော့တယ်ဆိုပေမဲ့ energy ရဲ့တာဝန်ရှိတဲ့လူတွေကအဲ့ဒီဘက်ပိုင်းမှာမပါတော့ဖြစ်သွားတယ်ခုနောက်ပိုင်းမှာ။အဲ့ဒါ energy အဖွဲ့တွေမှာဒီလိုလုံးတဲ့လူတွေမရှိလို့လား။ energy အဖွဲ့ကြီးကိုယ်တိုင်မှာကအရေးချင်းမရှိလို့လား။ဒါတွေတော့ကျွန်တော်တို့ကမပြောတတ်ဘူးပေါ့။လက်ရှိအနေအထားကိုကြည့်လိုက်တဲ့ဆိုရင်တော့လက်နက်ကိုင်တိုင်းသားတွေနဲ့ဘုံဘုံတတ်မတော်ဟိုကောင်းတော့ဟောင်းနေပေါ့ဒီလူတွေနဲ့ကြည့်နိုင်ရတာမရှိဘူး energy ရဲ့အခန့်ကလာပျောက်နေလို့တော့ကျွန်တော်တို့ပြောလို့ရတယ်ဒီလိုခြေမျိုးလောက်ဆယ်ကြည့်နေနေရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်ဆွေသဘောထားခင်ဗျာအခုဒီ energy အရသာအစိုးရအနေနဲ့ပေါ့လေဒီနိုင်ငံရေးဟိုတိုင်းရင်းသားနိုင်ငံရေးပါတီတွေဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ယုံကြည်မှုတည်ဆောက်ရေးတင့်မြတ်ရေးအပိုင်းတွေမှာဘယ်လောက်ထိခီးပေါက်တယ်လို့များသုံးသပ်လို့ရမလဲဆရာ
ကျွန်တော်တို့သွားရခီးတော့လူတွေရဲ့အစ်စ်ပါပဲရှိတယ်လို့ကျွန်တော်ကတော့မြင်တယ်ခင်ဗျာအကြောင်းကျွန်တော်လည်းမသိနေတယ်ခင်ဗျာသမတ်ချက်တော့ကျွန်တော်ထောက်ကူချင်ရတော့ပေမောက်ပိုင်းမှာ NLD ပါတီကိုသူ့ပြည်တော်အောင်ဆန်းစုကြည်ရဲ့ဥဆောင်ကိုတဲရလည်းနဲ့ကံပေါ်ရှိရှိပြည်အကူတခါထောက်ကူ90မှာရေကောက်ခံတဲ့တဲရလားပါတီအကုံကအာပုံဩပြီးတော့ထောက်ခံမှုတွေရှိခဲ့တော့အဲ့ဒီအချိန်မှာတဲရလားဒီနေ့ဒီ channel ကအတော်ကိုအကောင်ဆုံးအချိန်ပေါ့နော်။ဒါပေမဲ့တော့အောင်ဆန်းစုကြည်နဲ့ energy အစိုးရဖြစ်လာတဲ့အခါမှာဒီဒိုင်းနာနေကိစ္စညီချင်းရေးကိစ္စကိုကင်တွယ်တာကအရင်လုံးဆက်လုံနေတဲ့ဦးသိန်းစင်အစိုးရလက်ထက်ကဟာဒီတော်တော်များများကိုယူပြီးဆက်လုံတဲ့သဘောရှိတယ်ခင်ဗျာ။အသက်ဆန်းနဲ့ဟိုထွန်းပြီးနီလန်းနဲ့လုံနီလန်းတက်နဲ့လုံတာမဟုတ်တဲ့တွေ့အရင်လုံးထားတာတွေကအကျိုးဆက်တွေပါသူကဟိုခံရတဲ့သဘောရှိတယ်ဒါပထမတစ်ပိုင်းဒုတိယတစ်ပိုင်းကတော့တိုင်းသားအင်အားစုလို့ပြောတဲ့နေရာမှာအဓိကတော့တိုင်းသားလက်နက်ကင်တွေပဲဖြစ်တယ်ခင်ဗျဖြစ်တော့ကအဲ့ဒီဟာမှာလက်နက်ကင်ကိစ္စဆိုတော့တက်မတော်အစိုးရတက်မတော်နဲ့ပူဆိုင်တော့ NLD ကအစိုးရဖြစ်နေတယ်အဲ့တော့အဲ့ဒီအခက်ခဲကလည်းအဲတစုံတရာပေါ့နော်ဟိုရှိသွားရေးပါအဲ့ဒီဆိုရနေတဲ့ခက်ခက်ရှိတယ်ခင်ဗျအဲ့တော့လက်နက်ကင်အဲပြိပက္ခတွေလက်နက်ကင်အဲနဲ့ပတ်သက်တဲ့အဆုံးဖြတ်တွေမှာအဲ့ဒီကဘာမှမလုပ်နိုင်တဲ့အနေအထားတရရှိတော့ပါအာကျွန်တော်အဲ့ဒီနှစ်ချက်ကြောင့်မို့လို့ရှိသွားတာတော်တော်ကိုခက်သေးတယ်ကျွန်တော်တို့သွားစရာတွေအများကြီးလိုသေးတယ်လို့ပဲဟိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီစစောဟိုကိုရိုင်းဆွေးနွေးနေတဲ့ဒီကိုစလိုင်းဖွေကုန်းနဲ့လေးလိုင်းပေါ်မှာရှိနေပါသေးတယ်ကိုစလိုင်းဖွေကုန်းကိုရိုင်းကလည်းတန်းသားဖြစ်တော့ဒီကိစ္စနဲ့ပတ်သက်လို့ဟိုဟိုဆွေးနွေးကြတာရှိမယ်ထင်ပါတယ်ကိုစလိုင်းဖွေကုန်းသဘောထားခင်ဗျာအခုဒီဟိုတန်းသားနိုင်ငံအင်အားစုတွေဖြစ်လက်နက်ကင်အင်အားစုတွေနဲ့ပဲဖြစ်ဖြစ်ပေါ့လေ NLD ရဲ့ဆက်ဆံရေးအပေါ်မှာဟိုဟိုဘယ်လိုများမြင်နေလဲခင်ဗျာ
ဟုတ်ကဲ့ဟိုဒီချက်ကကိုကျွန်တော်တို့ကတော့ချင်းစကောင်းတို့ကတော့ဆွေးနွေးပြောရဲ့ကျွန်တော်တို့သဘောထားကတော့LED ရသောကတိုင်းမိုင်းနေကြတယ်ဒီအုပ်ကိုပစ်ပြီးတယ်နောက်တော့လက်မှတ်ထိုးတဲ့ဒီမြောက်ပိုင်းမှာတွေကိုလည်းပစ်ပြီးတယ်တမရိုကို very consolation နည်းနည်းလေးပြီးတော့မှကျွန်တော်တို့ကိုတမရိုနဲ့ကျွန်တော်တို့ကမှ consolation လုပ်တာနေရဲဆိုပြီးမှဝေဖန်တာတွေတော့အများကြီးကြည့်ကြအောင်ထဲရတယ်တွေ့ရတယ်ကျွန်တော်ကိုတိုင်းကလည်း NLD ကတမရိုကိုပဲအသာပေးပြီးတော့မှလက်နေကြတယ်ကိုကိုဗါလေနောက်အောင်ချန်ထားတလားလို့ဟိုတိုင်းပြောနေတယ်မြင်တယ်တုတ်တုတ်ကြီးလည်းအဲမှာပါပြီးဖြစ်နေတယ်ဆိုတော့မတိပြေမေးလို့ကျွန်တော်အမိကပြောရမယ်ဆိုရင်တော့ဒီတိုင်းစီဟိုသာချုံနဲ့ဘောဆန်းစီချီနဲ့ကျားမှာဆက်ဆံရဘလို့ဖြစ်တယ်လေတုတ်တော့သူကပြန်လေတိမြင်လို့ပြောရနေမှာသူတို့ဒီနဲ့ကဖြစ်တယ်တိမြင်မဟုတ်ပဲနဲ့ဒီတူတူနဲ့ကျွန်တော်တို့တက်မလို့ကျားမှာပြန်တိမြင်ကိုတော့ဆက်စီရလေးပေးပြီးတော့မှဆောင်ရင်းနေဆိုရင်ပူကောင်းလိမ့်မယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါကိုစလိုက်ခွေကိုဆွေးနွေးတာကျေးဇူးပါဆိုတော့ဟိုဆရာဦးစီသူအောင်မျိုးကိုကျွန်တော်ဒီအစီအစဉ်အဆုံးသတ်ခံဒီမှာမေးချင်တာတစ်ခုကတော့ဆရာဆော့ဆော့လည်းဟိုပြောသွားတာ၄ရှိပါတယ်အထူးသဖြင့်ကတော့ဒီတက်မတော်ဘက်ကအယက်သားအစိုးရကိုပူပေါင်းဖို့ပို့ပြီးလိုအပ်နေတယ်ဆိုတော့ဒီလိုပေါ့လေတက်ဘက်ကရေယုံချီချီပူပေါင်းလာဖို့အတွက်ကရောအစိုးရဘက်ကလှုပ်တင်တာမျိုးလုပ်နိုင်တာမျိုးတွေရောရှင်းဘာတွေများရှိနိုင်မလဲဆရာဟု
တ်ကဲ့တက်ဒီဒီအခုလောလောဆယ်အခြေအနေဆိုရင်ခါလာတစ်ခုဆိုရင်တက်မတော်ဘက်ကဟိုမြင်းသာတင်ချာဟိုမြင်းသာတင်ချာရှိနေပါပြီအပြည့်လို့လဲဆိုတော့စုံစမ်းစုကြည်အပါဝင် energy ခေါင်းဆောင်တွေရောအကုန်လုံးကဟိုးအရင်စစ်တော့ဟိုပြောခဲ့သလိုပေါ့နော်ဟ ော်ဒီမိုကရေစီသာရသွားရင်တမလို့ဟိုဒီလိုဘယ်ကဲတို့လုပ်မယ်ညာကဲတို့လုပ်မယ်ဘာညာဆိုတဲ့ဥစ္စာတွေကဒါစိတ်မချနိုင်စရာတောင်းပါမှမရှိပါဘူးဒီမှာဒီရေကောက်ခံအစိုးရဆိုတဲ့ဥစ္စာကဟိုတိုင်းပြည်ကိုကောက်ဖို့ပဲတမလို့ဆိုလဲကမ္ဘာလေမှာကုန်သိက္ခာမြင့်ဖို့ပဲဒါတွေကရှိနေပြီးသားလားအဲ့ဒီဥစ္စာကိုတကယ်ကိုပြောကြည့်တော့လောကလောကတွေကတော့တမလို့ခေါင်းဆောင်တွေကဒီတိုင်းပြည်ကိုတကယ်ပဲဟိုခေတ်ဥစ္စာပေါ့နော်ကမ္ဘာလေမှာတင့်နောက်တင့်နဲ့ဖြစ်အောင်တခါလို့ပြောတကယ်ကိုဟိုကုန်သိက္ခာရှိအောင်ဖြစ်ဖို့ဆိုရင်ဒီမိုကရေစီတိုင်းပြည်ကိုတကယ်ဖြစ်အောင်သွားဖို့ပြည်သူလူထုကရေကောက်တင်မြောက်ထားတဲ့အစိုးရပြီးတော့မှပြည်သူလူထုနဲ့ရေကြီးနဲ့ပူးပေါင်းပြီးတော့မှဟိုလုတ်ကင်သွားဖို့အဲ့ဒီအတွေးအမြင်ကိုပဲပေါင်းလဲဖို့လိုနေတယ်လို့ထင်ပါတယ်ခင်ဗျာ
โอเคပြည်နယ်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီစောအောင်မြန်မာရေးအခက်အခဲဒေါက်တာတင့်ဆွေကိုရယ်ပါဝင်ဆွေးနွေးရသူတွေစာရေးသားပြည်ပသူတွေနဲ့သတင်းရှင်တွေအားလုံးကိုလည်းထူးထူးကျေးဇူးတင်ပါတယ်ခင်ဗျာ